America in Burmese.
မင်္ဂလာညချမ်းပါရှင်2020ခုနှစ်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ2925 1925 32လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Farmis News ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသူစင်အောင်နဲ့တူချင်ကြပေးသွားမှာဖြစ်ပါတယ်။ယူကရိန်းခီးတဲ့တင်လင်းကိုမောင်းရင်းပြီးတော့ပစ်ချလိုက်တယ်လို့အီရန်ဘက်ကဝန်ခံလိုက်ပြီးတဲ့နောက်မှာအီရန်နိုင်ငံကဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီကနေ့မနက်စောပိုင်းကပန်ကောက်ပန်းချံမှာစုဝေးပြီးတော့ဆန္ဒပြပွဲတရက်ကိုကျင်းပခဲ့ကြပါတယ်။ထိုင်းဝမ်ရွေးကောက်ပွဲမှာသမ္မတဆိုင်ရာအပြတ်သက်အနိုင်ရသွားတဲ့ပုံမှာဟောင်ကောင်ဒီမိုကရေစီထောက်ခံသူတွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာရခိုင်ပြည်နယ်ရဲ့တိုက်ပွဲအခြေအနေတွေအဆက်မပြတ်ပဲပြင်းထန်နေဆက်ဖြစ်လို့ဒေသခံတွေပြောင်းရွှေ့နေရတာတွေလည်းတိုးလာနေပါတယ်။
ထက်လက်ရဲနောက်ပြီးတော့အောင်စေရရဲအဲ့နားရှိရဲပြောကဘလို့ကနေလို့မဖြစ်တော့ဘူးလေဟိုမှာလေငါလည်းပြစ်တယ်ဗျာဟိုနေနေဆန်တက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးပြစ်တော့အဲ့ကျေရောခဏရောချစ်ရောလားဟိုကဘလို့က
လူမှုကွန်ညူရေးအဖွဲ့ဝင်တဦးဖြစ်တဲ့ကိုဘက်ကကာရဲ့ပြောပြချက်နဲ့အတူနားဆင်ရပါမယ်မြမအေးဆွေးနွေးကမှာတော့မြမပြည်မှာရသစာပေပေါ်ထွန်းလာရေးမျှော်လင့်နေသေးတဲ့ဘဝပြုတ်ဖို့စာပေတွေရေးတဲ့ဆရာညီဘူးလေးနဲ့ VO ရဲ့သီးသန့်တွေ့ဆုံမိညာခံကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာတဲ့တွေကိုကိုရနိုင်တဲ့မမျှပစီအောင်လို့ပြောပြပေးပါမယ်ရှင
်။အီရန်စစ်တပ်ကယူကရိန်းရဲ့အသာပိုင်းခီးတဲ့တင်လေရင်ကိုမားပြီးတော့ပစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးတော့မြို့တော်တီရန်မှာလည်းအတီယုံနေနေတပ်ဖွဲ့တွေကိုတွန်းပြန်ချထားလိုက်ပါတယ်။ယူရန်ဒေါ်လာရေးစောင့်တက်ကယူကရိန်းခီးတဲ့တင်လေရင်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမားပြီးတော့ပစ်ချခဲ့တာကြောင့်လေမော်မှာပါတဲ့သူ186ယောက်စလုံးသေဆုံးသွားခဲ့တာပါ။အီရန်အဲ့ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်ပြီးတော့အီရန်အနာပိုင်တွေကလိန်ပြီးပြောခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအီရန်နိုင်ငံတဝမ်းကမြို့တော်များမှာခုလိုဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဆန္ဒပြတဲ့သူအရေအတွက်ထောင်ပေါင်းများစွာရှိပြီးတော့ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံသုံးပြီးတော့နေနေတာတွေလည်းရှိတယ်လို့သိရပါတယ်အီရန်မြို့မှာဆန္ဒပြတဲ့သူတွေကတက္ကသိုလ်ရဲ့နားမှာစုဝေးခဲ့ကြပြီးတော့အာဏာရှင်စနစ်ကျဆုံးပါသည်ဆိုတဲ့ကျွေးကျော်သံတီးကိုအော်ဟစ်ခဲ့ကြသလိုအီရန်ဘာသာရေးကောင်းဆောင်ကြီးအလီခါမေနီနှုတ်ထွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်ဒါပြင်အီရန်နိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့အစ်ဖာဟန်မြို့အပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။အီရန်နိုင်ငံမှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးကိုအစိုးရကအီရန်အစိုးရကနိုင်နင်းခဲ့ပြီးတဲ့နောက်နှစ်လအကြာမှာအခုတစ်ခါထပ်ပြီးတော့ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အဲဒီကတော့ဆန္ဒပြတဲ့သူဘယ်လောက်ထိခိုက်သေဆုံးမှုရှိလဲဆိုတာကိုအီရန်အာဏာပိုင်တွေဘက်ကထုတ်ပြန်ကြေညာဖို့ငြင်းဆန်ခဲ့ပေမဲ့ AI နိုင်ငံကလူခွေအဖွဲ့ကြီးကတော့အဲဒီကလူပေါင်း300လောက်ထိခိုက်သေဆုံးခဲ့တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
ယူကရိန်းခရီးသည်တင်လေရင်ကိုမတော်တဆမှားယွင်းပစ်ခတ်ခဲ့ကြောင်း IRGC ရဲ့လေကြောင်းဆိုင်ရာတပ်မှုအာမီယာအာလီဟာဂျီဒါဇက်ကစနေနေ့မှာနိုင်ငံပိုင်ရုပ်သံကနေပြောဆိုရမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနာကမှာဖြစ်ကြောင်းပြောပါရယ်လေရင်ပေါ်လိုက်ပါလာသူ186ဦးလုံးသေဆုံးခဲ့တဲ့အပေါ်မှာသေဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝန်နေပါကြောင်းကိုလည်းအီရန်ဘာသာရေးကောင်ဆောင်ကြီးအယာထိုလာအာလီခါမီနီကပြောပါရယ်အီရန်သမ္မတဟာဆန်ရူဟာနီကတော့ဒီဖြစ်ရအပေါ်မှာသူ့နိုင်ငံကတာဝန်ရှိချောင်းကိုဝန်ခံပြောဆိုပြီးလိုအပ်တဲ့အရေးယူမှုတွေကိုဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီဖြစ်ရအတွက်ခါမေနီအနေနဲ့ရာဒူးကဆင်ပေးဖို့အီရန်အတိုက်ခံခေါင်းဆောင်မက်ဒီကာရူဘီကတိုက်တွန်းလိုက်ပါတယ်။အခုလိုခီးတဲ့တင်လေရင်ကိုမှောင်ရင်ပစ်ချမိတဲ့အတွက်အီရန်ကိုပြည်ပနိုင်ငံတွေကပြစ်တင်ရှုတ်ချကြပြီးတော့နစ်နာမှုတွေရော်ကြေးပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အီရန်နိုင်ငံကဒီဖြစ်ရအပေါ်မှာဝန်ချတောင်းပန်ရမယ်လို့လည်းကနေဒါ၊ယူကရိန်းနဲ့ဗြိတိန်နိုင်ငံတွေကတောင်းဆိုပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တဟီရန်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေကြပါတယ်။အာမီခါဘီယာနဲ့ရှာရစ်တက္ကသိုလ်တွေမှာဆန္ဒပြသူတွေစုဝေးခဲ့ပြီးတော့နိုင်ငံခေါင်းဆောင်တွေနှုတ်ထွက်ပေးရေးတောင်းဆိုခဲ့ကြောင်းတော်လန်ရေးပြည်ဆောင်တက်နဲ့ဆက်ဆက်တဲ့အစိုးရတပိုင်း Fast Train Agency ကဖော်ပြပါတယ်ရှင်။
အိုမန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဆူဒန်ဆော်ဘွားဘင်ဆိုင်ကွယ်လွန်သွားပြီးတဲ့နောက်တရက်မှာအိုမန်နိုင်ငံကဆူဒန်ဆော်ဘွားတစ်ကိုတင်မြှောက်လိုက်ပြီးတော့အိုမန်နိုင်ငံရဲ့ခေါင်းဆောင်တစ်ဖြစ်တဲ့ဒီဆူဒန်ဆော်ဘွားတစ်ကိုတွေ့ဆုံဖို့အတွက်ကမ္ဘာနိုင်ငံခေါင်းဆောင်တွေကအိုမန်နိုင်ငံကိုဒီနေ့မှာတွားရောက်နေကြပါတယ်။အိုမန်နိုင်ငံရဲ့ခေါင်းဆောင်တစ်ဖြစ်တဲ့ဆူဒန်ဟာတမ်ဘင်တိုင်ဆိုင်နဲ့တွေ့ဆုံဖို့အတွက် ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့အင်ရှီမင်သား6ဆိုလဲအိုမန်နိုင်ငံမော်စကတ်မြို့ကိုဒီနေ့မှရောက်ရှိခဲ့ကြပါတယ်။ဒါပြင်ကူဝိတ်နဲ့ကာတာနိုင်ငံကခေါင်းဆောင်တွေအပြင်ဘာရိန်းပြည်နယ်နဲ့ UAE အာရဗ်စော်ဘားများပြည်ထောင်စုကအင်ရှီမင်သားတို့လည်းတွားရောက်ခဲ့ကြပြီးတော့ယေမန်အစိုးရခေါင်းဆောင်မန်ဆူအာဟာရီလည်းပါဝင်တယ်လို့သိရပါတယ်။ဒါပြင်အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်လည်းအိုမန်နိုင်ငံကိုဒီကနေ့မှတွားရောက်ခဲ့ပါတယ်ခင်ဗျာ။
ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့မနေ့ကမော်စကိုမြို့မှာတွေ့ဆုံပြီးတော့အီရန်၊ဆီးရီးယား၊အီရတ်၊ယူကရိန်းနဲ့ပတ်သက်တဲ့ကိစ္စတွေအပြင်ရုရှားကနေဂျာမနီကိုတင်ပို့မဲ့သဘာဝတန်ငွေတွေကိုယူကရိန်းကဖျက်ဖို့မဲ့ Nord Stream 2 pipeline ရှိရေးကိုလည်းဆွေးနွေးခဲ့ပါတယ်ဒီသတင်းပတ်အတွင်းအရှေ့လေပိုင်းမှာဖြစ်နေတဲ့ပြဿနာတွေကအီရန်အရေးကိုအလေးပေးဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုတွေကိုကန့်သတ်ဖို့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာထိန်းသိမ်းတာမှာဂျာမနီကရုရှားနဲ့အတူတစ်စီးတစ်လုံးနဲ့ရှိပါကြောင်းဝန်ကြီးချုပ်မာခဲလာပြောပါတယ်။ဒီ2015ခုနှစ်6နိုင်ငံသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာပါ။ဒီလိုနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအီရန်အပေါ်မှာပြင်းထန်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နဲ့အမေရိကန်ကြားတင်းမာမှုကနေအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကတပ်ဖွဲ့တပ်မှုဗိုလ်ချုပ်ကာဆမ်ဆူလမာနီကိုအမေရိကန်တို့ကဒရုန်းနဲ့တပ်ဖြတ်ပြီးတဲ့နောက်မှာအီရန်ကလည်းအီရတ်ကအမေရိကန်တပ်စခန်းတစ်ခုကိုတာတူပစ်ဒုံးကျည်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုကန့်သတ်ဖို့သဘောတူညီချက်တစ်ခုရဖို့အတွက်တန်တမာရေးနှီးလန်းပေါင်းစုံတုံးပြီးတော့ဆက်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်မာခဲလ်ကပြောပါတယ်။အရှေ့အလယ်ပိုင်းမှာစီးရဲကျပြန့်လာနိုင်ခြေရှိတဲ့အတွက်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့ကဒေတာတွင်သာမကတကဘာလုံးအတွက်အရေးကြီးတယ်လို့လည်းရုရှားသမ္မတပူတင်ကပြောပါတယ်ရှင
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးကြပါခင်ဗျာ
view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ထိုင်းနိုင်ငံမှာတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မနက်စောပိုင်းကဘန်ကောက်ပန်းချံမှာစုဝေးပြီးတော့အစိုးရကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့ပြည်ဝတ်တရက်ကိုကျင်းပခဲ့ပါတယ်။နာဟာနှစ်ပေါင်းများစွာတဲ့အစိုးရကိုစန့်ကျင်တဲ့အကြီးဆုံးဆန္ဒပြမှုလည်းဖြစ်ပါတယ်။အနာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့ဒီကျင်းပတဲ့ဒီပြည်ပွဲမှာပါဝင်ဖို့စည်ရင်သွင်းပြီးတော့မပုံတင်တဲ့သူဟာ1000ရှိတယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲတဲ့သူတွေဟာအစိုးရကိုစန့်ကျင်တဲ့ T-shirt တွေကိုဝတ်ပြီးတော့ပြီးခဲ့ကြတာဖြစ်ပါတယ်။အတော်များများကတော့ဘေးကနေအားပေးခဲ့ကြပြီးတော့ဝန်ကြီးချုပ် project chan ocha နှုတ်ထွက်ပေးဖို့ကြီးကြော်တဲ့နေကိုအော်ဟစ်ပြီးတော့ဒေါ်လာရင်းသင်္ကြန်ဖြစ်တဲ့လက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီနေရာနဲ့10ကီလိုမီတာလောက်ဝေးတဲ့နေရာမှာတော့အစိုးရကိုထောက်ခံတဲ့သူတွေကလည်းသူတို့ဘာသာသူတို့အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတရက်ကိုပြုလုပ်ပြီးတော့စုဝေးခဲ့ကြပါတယ်။ထိုင်းနိုင်ငံမှာမနစ်ကအထွေထွေရွေးကောက်ပွဲကျင်းပခဲ့ပေမဲ့လည်းအတော်များများကတော့ဒီရွေးကောက်ပွဲဟာထိုင်းစစ်တပ်ကထောက်ခံတဲ့ပါတီအသာစီးရစီဖို့လှုံ့ဆော်ထားတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးတော့ရှုမြင်နေကြတာပါ။ဒါပြင်ရွေးကောက်ပွဲဟာလွတ်လပ်ပြီးမှတရားမျှတမှုမရှိဘူးလို့လည်းဆိုပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအခုအစိုးရလက်ထက်မှာချဆင်းလာနေတာကြောင့်ထိုင်းပြည်သူတွေအတွက်မှာလက်ရှိအစိုးရဘက်မှချိန်နှက်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်လို့နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြမှုတွေလုပ်နေတာဟာဒုတိယမြောက်လတဲ့ကိုဝင်ရောက်လာပြီးဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရှိရာနေရာကိုလာဖို့ကြိုးစားတဲ့ဆန္ဒပြလူအကြီးကိုအိန္ဒိယရဲတပ်ဖွဲ့ကလူစုခွဲခဲ့ပါတယ်။အနောက်ဘန်ကောက်ပြည်နယ်ရဲ့မြို့တော်ကောလကတာမြို့ကိုရောက်ရှိလာတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကိုထောင်ကနန်းရှိတဲ့ဆန္ဒပြလူအကြီးကညလုံးပေါက်ဆန္ဒပြခဲ့တာပါ။အိန္ဒိယရဲ့အငင်းပွားပွဲအခုနိုင်ငံသားဥပဒေကိုအဲ့ဒီအနောက်ဘန်ကောက်ပြည်နယ်ဒေသအနာပိုင်တွေကကန့်ကွက်ထားပါတယ်ဝန်ကြီးချုပ်မိုဒီစကားပြောဆိုမဲ့အာကစားယုံကြည်စီကိုအသွားမှသူ့ရင်နှန်းကိုဆန္ဒပြသူတွေကပိတ်ဆို့ဖို့ကြိုးပမ်းခဲ့တဲ့အတွက်ရဲကအင်အား3လူစုခွဲခဲ့ပါတယ်မစ္စတာမိုဒီကတော့သူ့ရဲ့နိုင်ငံသားဖြစ်မှုဥပဒေကိုခုခံကာကွယ်ပြောကြားပြီးဆန္ဒပြလူထုဟာလမ်းလွဲခံနေရတာလို့သူကပြောပါတယ်ဆန္ဒပြသူ2000နီးပါးဟာအဲ့ဒီအာကစားယုံအပြင်ဘက်မှာစုဝေးပြီးတဲ့နောက်ရဲနဲ့ဆန္ဒပြသူတွေထိတ်တိုက်ဖြစ်ပြီးဆန္ဒပြသူ100ကျော်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်ဆန္ဒပြသူတွေဘက်ကတော့ဝန်ကြီးချုပ်မိုဒီသူတို့မျိုးကနေမပြောင်းမချင်းဆက်ပြီးတော့ဆန္ဒပြနေမယ်လို့ပြောပါတယ်ရှင်
ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဆိုင်ယွန်ဝမ်အပြတ်အနိုင်ရသွားတဲ့ပုံမှာထောက်ခံတဲ့အနေနဲ့ဟောင်ကောင်ဒီမိုကရေစီဆန္ဒပြသူရာပေါင်းများစွာဟောင်ကောင်မှာဒီနေ့စုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်။ထိုင်ဝမ်ရွေးကောက်ပွဲတွင်လက်ရှိသမ္မတဆိုင်ယွန်သမိုင်းဝင်လောက်အောင်ဒီမဲရီအတွက်ရှစ်သန်းကျော်ရရှိပြီးတော့ဒုတိယအကြိမ်အနိုင်ရခဲ့တဲ့ပုံမှာဟောင်အောင်ပွဲခံခဲ့ကြပြီးတော့ဆိုင်ယွန်အနိုင်ရတဲ့အပေါ်မှာသူတို့အနေနဲ့ကြိုဆိုကြောင်းလဲဟောင်ကောင်ဆန္ဒပြတဲ့သူတွေကပြောပါတယ်။ထိုင်ဝမ်ရွေးကောက်ပွဲမှာအခုလိုသမ္မတဆိုင်ယွန်နိုင်လိုက်တာကြောင့်သူ့ရဲ့ပခုံးပေါ်မှာချဲအောင်နေတဲ့ PR တွေကိုလည်းဖယ်ရှားပစ်နိုင်လိုက်ပြီးလို့ထိုင်ဝမ်မှာရောက်နေတဲ့ဟောင်ကောင်ဆန္ဒပြတဲ့သူတဦးကလည်းပြောပါတယ်။တကယ်လို့သာတရုတ်ကိုထောက်ခံတဲ့ဒီကွန်မန်ဒန့်ပါတီသားအနိုင်ရခဲ့မယ်ဆိုရင်သူ့အနေနဲ့ထိုင်ဝမ်ကနေမောင်းထုတ်ခံရမှာကိုစိုးရိမ်မိတယ်လို့လည်းဆက်ပြောပါတယ်။ဟောင်ကောင်ဆန္ဒပြပွဲနဲ့ဆက်ဆက်ပြီးအာဏာပိုင်ဒီဘက်ကဖန်တာရာဟာအခုဆိုရင်8000ကျော်သားပြီဖြစ်ပြီးတော့တော်များများကိုတော့အထီးကရုံဖန်တီးမှုနဲ့တရားစွဲထားတာဖြစ်ပါတယ်ဒီလူတွေအနေနဲ့တကယ်လို့သာပြစ်ရှိတယ်ဆိုတော့ထောင်ဒဏ်10နှစ်လောက်အထိကြောက်ခံရဖို့ရှိနေပါတယ်ခင်ဗျာ
အော်စတြေးလျနိုင်ငံမှာလောင်ကျွမ်းခဲ့တဲ့တော်မီတွေကိုငြိမ်းသက်တာမှမနည်းညာကတည်ဆုံခဲ့ရတဲ့မိသက်သမား Bill Slade အတွေ့တည်ဆုံသူရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းကြောင်းအော်စတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါရယ်သူကမနည်းညာကဗစ်တိုးရီးယားပြည်နယ်အရှေ့ပိုင်းအိုမီယိုမြို့နာမှာမိငြိမ်းသက်ရင်းနဲ့တစ်ပင်ပြီးတည်ဆုံခဲ့တာဖြစ်တယ်လို့ဗစ်တိုးရီးယားတော်မီထိန်ချုပ်ကိုကဲရေးတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော်မီတွေကြောင့်လူအသက်တွေပါဆုံးရှုံးပြီးတော့အင်ဂျီ2000ကျော်နဲ့မြေဧကတန်းနဲ့ချီပြီးတော့လောင်ကျွမ်းခဲ့တာပါ။တော်ရိုင်းတရိတ်ဆန်ပေါင်းတန်းထောင်ချီမိဒန်တင်သိဆုံးခဲ့တယ်လို့လည်းဆစ်ဒနီတက္ကသိုလ်ကခန့်မှန်းထားပါတယ်။နိုင်ငံတော်ဝန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ 1.4 ဘီလီယံရန်ပုံငွေတွေကနေမိသက်သမားတွေနဲ့မိကြောင့်စိတ်ဒဏ်ရာခံစားရသူတွေကိုနှစ်သိမ့်ဆွေးနွေးလိုအပ်တာတွေဖြည့်ဆည်းဖို့ဒေါ်လာ52တန်းသုံးဆွဲသွားမယ်လို့ဝန်ကြီးချုပ် Morrison ကပြောဆိုခဲ့ပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မှတ်မြသစဉ်အောင်လို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနေ့ကအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားမြို့နယ်၄ခုမှာတိုက်ပွဲပြစ်ထန်ခဲ့ပြီးနှစ်ဖက်စလုံးထိခိုက်မှုရှိခဲ့တဲ့အကြောင်းအေအေဘက်ကရောစစ်ဖက်တာဝန်ရှိသူတွေကပါပြောကြပါဗျ။အခုလိုတိုက်ခိုက်မှုတွေအတွင်လက်နက်ကြီးသုံးပြီးပစ်ခတ်ခဲ့တာတွေကြောင့်လည်းဘူးသီးတောင်နဲ့ရသေးတောင်နယ်စပ်ကရွာသား1000ဝန်းကျင်စစ်ဘေးတန်းရှောင်နေရတယ်လို့လူမှုကူညီရေးအဖွဲ့ဝင်တွေကပြောပါတယ်။စစ်ရေးတင်းမှနေစေရခိုင်ဒေသရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားမြေပုံနဲ့ဗုဒ္ဓတော်မြို့နယ်ဘက်မှာမနေ့ကတရက်သေးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲခုနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အထူးသဖြင့်မင်းပြားမြို့နယ်ဖားပြော်ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ပြီးနှစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ်။
ဒီမနေ့ကဇန်နဝါရီလ7ရက်နေ့မှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တယ်လို့ပြောလို့ရတာ။ရေပုံမင်းနဲ့ချင်းမှာဖြစ်တာရှိတယ်။နောက်ဒီမင်းပြားမင်းနဲ့ချင်းမှာတိုက်ပွဲ၄ကြိမ်ဖြစ်တာရှိတယ်။အခုလို့ရှိရင်ဒီအသေးတောင်ရဲ့ဘူးတီတောင်ဆိုတော့အဲ့ဒီမှာဟိုတိုက်ပွဲအကုန်လုံးဆိုတော့ခဏတိရဖြစ်ခဲ့တာပေါ့။မင်းပြားမင်းနဲ့ချင်းမှာတော့ဒီမနေ့၄နာရီ50မှာဒီအပြည့်ရှင်းရရဲ့အစ်တောင်ကဒီတော့မှာကိုပြည်တော်ကမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီမနေ့9နာရီ73မိနစ်မှာရဟယင်းမရှိနေနေပြီးတော့မနေ့20နာရီလာပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာရှိတယ်။ဒီမှာစစ်တပ်ကဒီကြိုက်စမှုကတော့ဆင်းငါးဦးအထက်ရှိတယ်ဗျ။နောက်ပြီးတော့ဒဏ်ရာရတဲ့တွေလည်းရှိတယ်။ကျွန်တော်တို့ကခိုင်းတဲ့ဘက်ကလည်းဒဏ်ရာရတဲ့တွေရှိတယ
်။မနေ့ကမင်းပြမြို့နယ်တေကန်ရွာနဲ့သန်းနပင်ရွာဘက်မှာတစ်ကြိမ်၊သိမရွာတောင်တန်းဘက်မှာတစ်ကြိမ်၊ခွတ်ဆုံရွာအရှိမြောက်ဘက်တောင်တန်းပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပြင်မြေပုံမြို့နယ်စံချင်းရွာနောက်မြောက်ဘက်တောင်သားပေါ်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။မနေ့ကဗုဒ္ဓတောင်နဲ့ရတိတောင်ဆက်အောင်စရရွာကြားတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်နဲ့တနက်ကြီးဆုံးတိုက်ခတ်ခဲ့တယ်လို့ခိုင်တုခကဆက်ပြောပါတယ
်။ဒီနေ့လေတနားကြီး38မိနစ်မှာဗုဒ္ဓတောင်မြို့နယ်အောင်စရရွာအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီရတိတောင်ဆက်မှာတော့ဒီခမား93ခွန်အဲ့ဒီတိုက်ရင်ဒါမျိုးပြီးတော့လက်နက်ကြီးတွေနဲ့ပြစ်တာရှိတယ်။ဒီရဟယင်းနဲ့စီးနေလာပြီးတော့မှနေရာတော်များများပုံစံတက်ခဲ့မှုတွေလက်ခွေတာရှိတယ်ဗျ
။ဘူတီတောင်နဲ့ရတိတောင်နဲ့ဆက်ဖက်လိတ်ပေါက်သောအောင်စီရကြီးရွာပါဝင်အနီးနားရွာတွေဖြစ်တဲ့သစိမ်းမြိုင်ပရောင်းမြိုင်ပြင်းရှည်တိန်တောင်ကြောက်ရံစားတဲ့ရွာသားများပြားဟာစစ်ရှောင်နေရတယ်လို့ရတိတောင်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်။
ထက်လက်ရဲနောက်ပြီးတော့အောင်စီရရဲအဲ့နားရှိရဲကဘလို့မနေလို့မဖြစ်တော့ဘူးလေဥမာလေရင်ကလည်းပြစ်တယ်ဗျာဟိုနေနေခံတိုက်ရင်ကလည်းလမ်းကြီးပြစ်တယ်အဲ့လိုမျိုးဖြစ်တော့အဲ့ကျေရောခဏရောချစ်ရောကဟိုကဘလို့မနေလို့မရတော့ဘူးဖြစ်တော့အဲ့ဒီရောသားတွေကအခုကမြို့ပေါ်ရောက်တဲ့လူတွေရောက်တယ်ရောချင်းဆက်နေဘူးလို့ပေါ်လို့ရရဲဟိုရောတွေကိုလည်းခြုံပြေးတာရှိတယ်ဟိုစစ်တပ်ကိုရောက်တာတွေရှိတယ်ဗျ
ကမ္ဘာစစ်ဆိုလို့ရှိရင်တောင်ကျောင်းလောက်ရှိနေပေါ့။တယောမှာကတောင်ကျောင်းနှစ်ထောင်မီဘလောက်ရှိရလို့ပေါ့။
မနေ့ကတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးတွင်းမှုဘူမှုချုပ်စောမင်းထွန်းကအခုလိုပြောပါရယ
်မနေ့ကတော့ကျွန်တော်မင်းပြားဘက်မှာရယ်ဘူးရောင်ဘက်မှာရယ်အဲကစူးပိုင်းဘက်မှာရယ်ဖြစ်ခဲ့တာရှိပါလိမ့်ဗျဘူးပိုင်းဘက်ကတော့ညနေပိုင်းမှာခဏပါပဲမင်းပြားဘက်ကတော့ကျွန်တော်တို့မနေ့ပိုင်းကနေခဲ့တဲ့ညနေပိုင်းတော့ဖြစ်ခဲ့တာဘူးရောင်ဘက်ကတော့နေခင်းဘက်တော့မှာအမလေးတော့ပါလာဖြစ်ခဲ့တယ်ပရတိကိုင်းမှုချိန်တော့ဟိုမင်းပြားဘက်မှာတော့ကျွန်တော်တို့ဘက်ကနေတန်းအရရှိမှုရှိပါရဲ့ကျန်တယ်ရတော့မရှိပါ
ပဋိပက္ခပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရေးနည်းနဲ့ဖြည့်ရှင်းမှုထက်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုကိုလှုပ်ဆောင်ဖို့ရခိုင်လက်နက်ကိုင်အဖွဲ့ကိုတရုတ်အစိုးရကနေတွန်းအားပေးခဲ့ပါတယ်။စန္ဒဝါရီလ10ရက်နေ့ကကချင်ပြည်နယ်ကချင်လွတ်လပ်ရေးအဖွဲ့ KIU လိုင်စာဌာနချုပ်မှာတရုတ်နိုင်ငံကြားရေးဝန်ကြီးဌာနအာရှရေးရာသူးကိုယ်စားလှယ်မစ္စတာဆွန်ဂေါ်ချန်နဲ့အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်နဲ့ဒုတိယခေါင်းဆောင်ဗိုလ်မှူးချုပ်ညိုသွန်းအောင်သူနဲ့တွေ့ဆုံဆင်မှာတိုက်တွန်းပြောကြားခဲ့ကြောင်းအပြောခွင့်ရခိုင်တုခကပြောပါတယ်။
ရင်းရင်းကြံကြာဟိုဖြစ်ဖြစ်ရှိနေတဲ့ကွာသူတို့တပါတွေဟိုမလုပ်ကြဘူးနော်နိုင်ငံရေးစကားဝိုင်းမှာရင်းရင်းကြံကြာနဲ့တိုးဆုံဆွေးနွေးပြီးအဖြစ်ရှင်ကြဘူးဟိုတို့လည်းလည်းလည်းတည်းတိုင်းနိုင်ဆုံးကိုယ်ကြီးတိုးစားကြဖို့ပေါ့နော်အဲ့ဒီရင်းကြံရေးအဲလုပ်ငန်းရှင်ဟိုသူတို့ဒါတိုင်းနိုင်ဆုံးတိုးစားကြဖို့ပေါ့တိုးကြသွားတာလည်းရှိပါတ
ယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေကလည်းတစ်နေ့ထက်တစ်နေ့ပြင်းထန်လာသလိုမိုင်းပေါက်ကွဲမှုဖြစ်စဉ်ကလည်းပုံမှုဖြစ်ပေါ်နေပါတယ်မနေ့ကလည်းကြောက်တော်မြို့နယ်ရုပ်သားကြီးရွာမှာဘုံပေါက်ကွဲခဲ့ပြီးခလေးနှူးနဲ့မျိုးသမီးတူထိခိုက်တံရရရှိခဲ့တယ်လို့ရုပ်သားကြီးရွာနဂရအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ကျော်သန်းကပြောပါတယ်။ဒါ့အပြင်မနေ့ကမင်းပြားမြို့နယ်ကနေမြေပုံမြို့နယ်ညောင်ကန်းကြီးရွာကိုပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့လေကိုတပ်မတော်ကလှမ်းပစ်ခတ်ခဲ့တာကြောင့်ကိုလသားရွယ်ကလေးတူသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တနစ်ကျော်ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေမှာအယက်သားတိုက်ဆုံမှု130ကျော်ရှိနေပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့သလိုစစ်ရှောင်းဥယျကလည်း300ကျော်ရှိလာနေပြီလို့လည်းရခိုင်လူမှုအဖွဲ့တွေကစီရင်ပြစ်စုထားပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုမြန်မာအရေးဆွေးနွေးကအစီအစဉ်အလှည့်ကြပါပြီ။တချိန်ကရတစာပေးထွန်းကားခဲ့တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီနိုင်ငံရေးစီးပွားရေးကြက်တဲမှုတွေနဲ့ဖိနှိပ်မှုတွေကြောင့်ကျဆင်းခဲ့ရပေမဲ့တိုင်းပြည်အခြေအနေပြန်လဲကောင်းလာတာနဲ့အမျှစာပေခေါင်းတွေပြန်ပြီးတော့ထွန်းကားလာဖို့မျှော်လင့်နေတဲ့အကြောင်း2019ခုနှစ်အမျိုးသားစာပေဆုရှင်ညီဘူးလေးကပြောပါရယ်ရတစာပေဟာလူတွေရဲ့ပင်မနှမ်းနယ်မှုတွေကိုဖြေလျှော့ပေးနိုင်သလိုကိုချင်းစာနာစိတ်နဲ့ခက်ထန်တဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိလို့အစွမ်းထက်တဲ့စာပေတွေဖြစ်တဲ့အကြောင်းလဲဆရာညီဘူးလေးကပြောပါရယ်မှုဘဝတရုတ်ဖို့စာပေတွေနဲ့နာမည်ကြီးတဲ့ဆရာညီဘူးလေးတိတ်မကြခဲ့ကအမေရိကန်ပြည်ထောင်စုကိုအလဲရောက်လာခဲ့တဲ့အချိန်မြန်မာနိုင်ငံကရသစာပေအခြေအနေတွေအကြောင်း VOA အမေရိကန်အတန်ရဲ့ရုံးချုပ်မှာမှတ်ခင်ပြုထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒါသာစာပေကမှလာအခိုင်အမာနေရာရထားတဲ့သူတယောက်ဖြစ်တယ်2019ကလည်းအမျိုးသားစာပေစုရထားတဲ့သူတယောက်ဖြစ်တယ်ဆိုတော့ဒီရသစာပေမှာတော့ဆရာကအခိုင်အမာနေရာရထားတဲ့သူတယောက်နေနဲ့ကျွန်မဆရာကိုအဓိကအဖြစ်ဒီရသစာပေနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုအဓိကအရင်ဆုံးမေးချင်ပါတယ်ဆရာရသစာပေကနေပြီးတော့အဓိကစာဖတ်သူတွေဘာလို့ပေးစွမ်းနိုင်တာလဲဆရာ
လူတွေကပင်ပန်းကြတယ်ကွာပင်ပန်းမှုမျိုးမျိုးရှိတယ်ရသစာပေကတချို့ကပင်ပန်းမှုကိုရှော့ကြစေတယ်အမောပြစေပေါ့တချို့စာပေတွေကကျတော့အသည့်တွေပေးတယ်ရသနဲ့အတူခံစားမှုအသည့်တွေအသည့်တွေပေးတယ်အဲတခါရသစပေးကမှားနေတာကိုတဲ့ပေးတာတွေရှိတယ်အာတပရောက်နေတော့ဓမ္မလမ်းကြောင်းပေါ်တင်ပေးတာရှိတယ်အဲပြောရင်ကိုချင်းစာစိတ်တို့စာနာစိတ်တို့အဲကိုယ့်ရဲ့နှလုံးသားတွေခက်ထန်နေတဲ့နှလုံးသားတွေကိုပြုပြင်ပေးနိုင်စွမ်းရှိတယ်ရသစပေးတိတ်ထက်မြက်တယ်အဲအဲ့ထက်မြက်တဲ့စာပေးဘူးရှိနေပုဂ္ဂိုလ်တွေလေးစားဖို့ကောင်းတယ်သူတို့မှစိတ်ခေါင်းစေနာကောင်းရှိတယ်အဲ့ဒါတည်သူတွေကစာဖတ်ပိတ်တက်ကပဲဆုံးဖြတ်တာစိတ်ခေါင်းစေနာကောင်းရှိတဲ့ဆိုင်ဆရာတွေလောကမှာတင်းကြံခဲ့ပြီးရေးတဲ့လူတွေအများကြီးတချို့တော့ကြံရစ်ခဲ့တယ်သမိုင်းဆိုတဲ့စကားကြီးပြည်သူဆိုတဲ့လူတွေကဇလုတ်တိုက်လိုက်တာစာဖတ်ပိတ်တက်ကဇလုတ်တိုက်တယ်ဘာမှပြမရတစာပေကထွန်းကားခဲ့တယ်
ဒါပေမဲ့အခုနောက်ပိုင်းမှာတော့ကျွားတို့ကြားလာတာလူငယ်တွေဆိုစာဖတ်သိမ့်နေလာတယ်ပေါ့နော်ဘာလို့ဆိုခစ်ကလည်းနည်းနည်းခစ်ပြောင်းလာတဲ့အပေါ်မှာစာဖတ်တဲ့ပုံစံလေးတွေလည်းပြောင်းလာတာတော့ရှိလိမ့်မယ်လို့ထင်ပါတယ်ဥပမာအင်တာနက်တွေပေါ်မှာ Facebook ပို့သုံးလာမယ်လို့ဂိမ်းတွေကစားလာတယ်လို့အင်တာနက်မှာပဲစာဖတ်တာလည်းရှိကောင်းရှိမှာပေါ့လေ
မှန်ပါတယ်မှန်ပါတယ်အဲ့ဒါမှန်ပါတယ်နောက်ပိုင်းရှိပါတယ်ဆိုရှယ်မီဒီယာအပေါ်ဝင်အဲ့ဒီကိစ္စတွေမှာစီးမျောနေတဲ့လူဘာလို့ဆိုတော့ဒုနိုင်ငံမှာကွာတယ်လီဖုန်းက ထားပါတော့လင်းငတောင်းနဲ့လူတိုင်းတယ်လီဖုန်းကိုင်နိုင်တဲ့အခြေအနေဖြစ်တယ်အဲ့ဒါအပြင်စိတ်ဝင်စားစရာအသက်ဆန်းနေရလဲအများကြီးအဲ့ဒါတွေကစပစ်စစ်စစ်လည်းမရှိဘူးတိပြတ်မှုလည်းမရှိဘဲနဲ့ရောက်လာတော့လူတွေကအဆန်းတက်တစ်ခုနဲ့အာတန်ငန်းငန်းဖက်တွယ်ကြတာပျော်မွေ့ကြတာအဲ့ဒီမှာဂိမ်းနေလဲပါတော့ဒါပေမဲ့တစ်ဖက်ကဘာဖြစ်ပြန်လို့ဆိုတော့ဒါတွေကအစ်စ်တွေလားတာဝန်ခံမှုရ สาอุมาสาอุเปสาอุผัดจาลุงเนี่ยสาอุตอมอมิวมิวตะชั่วซองบ้าโอตะเดเมเมผัดเดตะชั่วกะเปียผัดเดตะชั่วเอซีริโอผัดเดตะชั่วกะต้วนริโอผัดเดอมิวมิวลีลาอากองเนี่ยดูผัดชุอากองเนี่ยลุงเนี่ยดิชิตรุเมไลอันออเซยกูไม่สวยเดียวสิเดตูกะลีกะดีเนี่ยมาอาฉิงกันปัญญาอัตตะอองทาราตูกะบาวาทนาปาราโดสรญี่ปุ่นซาปิโววาทนาปาราเนี่ยปมาลุบาตาเปลี่ยนแท้ๆญี่ปุ่นซาโอแตกตัวไม่อยากขึ้นมาตัวอกုံลงเราไม่มีผัดไปอันออเสียไอ้หลูเสียตันผัดแท้ๆกะลีนี่แหละสิหลูญี่ปุ่นนี่แหละไม่จาวบองเซมบริกงแหละไม่จาวเสียชุ้งนี่แหละไม่จาวได้กะลีนี่แหละสิเลยอซ้นน่ะผัดတော့ยောက်เลยดาใบแม้กูเทมาเลยตะนี้นี่ตะฉินๆใจเองคุณน่ะပြောเลย
တမိုင်းနော်စာဖတ်ပြတဲ့အတွက်မှတ်ကြောက်တင်ခဲ့စာပြတဲ့ကြံခဲ့ပြီးစာဖတ်အကောင်းလာကြမှာဘာလို့ဆိုတော့ဟောပြပွဲသွားတဲ့ခါစာဖတ်ချင်အောင်ပြောကြတယ်ဒါဆိုစာဖတ်ချင်အောင်ကစာရေးချင်အောင်မှာပြောပါတယ်ဟုတ်ကဲ့ယုံကြည်တယ်ဆိုရှယ်မီဒီယာအီလက်ထရောနစ်မီဒီယာတွေနဲ့စီးရင်ထိုးတဲ့ခါစာအုပ်စာပေအဲ့ဘက်ကအနိုင်ရလိမ့်မယ်လို့ယုံကြည်ဟုတ်ကဲ့ဒီမှာဆိုရင်ပိုတော့မ
တက်ပလက်မှာပဲလမ်းသွားရင်တော့မှလူတွေကလေအဲယထားဘွားဖြစ်ကားဘွားဖြစ်အဲ့လိုလေးစာအုပ်ကြီးကိုမတည်အောင်ဖတ်ကြရလဲရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလဲစာကြီးတိုက်လို့စာအုပ်ဆိုင်လို့ဆိုတာဒီမှာတော့အားကောင်းနေတာပဲ
ဟုတ်တယ်ဆို
တော့တစ်ဖက်ကကြီးတော့လဲကျွန်တော်တို့နိုင်ငံကဒီလူငယ်တွေတော့မဟုတ်ဘူးလူကြီးတွေပါစာဖတ်အားကြလာသလားပေါ့နော်ခစ်ကလည်းဒီလိုအမှောင်ခစ်တစ်ခစ်ကလည်းရှိခဲ့တာ哦ဆိုတဲ့အခါကျတော့ဥမာအခုနောက်ပိုင်းကျတော့အဲ့လိုခစ်ပြောင်းလာတဲ့အပြင်ကို entertainmentindustry လည်းကြီးလာတယ်ဆိုတော့ TV မှာ series တွေကြီးလာမယ်ဆိုတော့စာဖတ်မဲ့အစားပို့ပြီးတော့ entertain ဖြစ်တဲ့ဟာတွေပေါ့နော်အဲ့ဒါတွေကြီးလာတဲ့အခါကျတော့ဒီရသစာပေရဲ့ဒီထဲထဲဝင်ဝင်ဖြစ်မှုလူလူကြားထဲမှာကကြာလာသလားပေါ့နော
်အဲ့ဒါလေခုနလိုပဲနှစ်ပိုင်းမယ်အဲ့ဒါတိုင်းပြည်ရဲ့စီးပွားရေးနိုင်ငံရေးပေါ်မှာအများကြီးမှုတည်တယ်စီးပွားရေးကောင်းရင်တက်တော့တက်တာရှိတဲ့အခါစာဖတ်ခြင်းရတယ်စာဖတ်ခြင်းမရတဲ့အချိန်မှာတယ်လီဖုန်းအပါအဝင် social media တွေပဲဂိမ်းတွေပဲလှည့်တော့တယ်တော့ကနိုင်ငံရေးတည်ငြိမ်တဲ့နိုင်ငံရေးတည်ငြိမ်တဲ့ကစီးပွားရေးလည်းကောင်းတယ်ထားပါတော့လျှက်စစ်မီးရလည်းမှန်တယ်ကြီးလက်ချီလည်းစာအုပ်စာပေတွေစာကြည့်တဲ့တွေရောက်နေတယ်ဖတ်ရှုရတဲ့စာတွေကလည်းစာကောင်းပင်ပုံတွေဆိုရင်လူတွေကစာအုပ်ပဲလှည့်မှာပါတို့ကအယိုးနဲ့နဲ့ဆွဲတယ်အခုထိစာအုပ်ကင်ဖတ်ရတဲ့အရာတော်ကိုကြိုက်တုံးတယ
်
တချို့အိမ်တွေမိတ်ဆွေတွေအိမ်တွေမှာကတော့ပါရဲ့ကြည့်ချိုးကအိမ်သားတွေမှာတော့စောင့်စင်ထားကြတယ
်ဟုတ်ကဲ့
ရင်ကျေးမှုတွေ့ကြတယ
်ဟုတ
်ကဲ့ဒါဟာအပြစ်မဟုတ်ပါဘူးကျမယေရှုတော်ကဘယ်လိုပင်ဆိုစေကမဟုတ်သူတို့ရတဲ့အချိန်စာဖတ်မယ်နောက်အခုလဲစောင့်ကြိုက်ပြီးဘတ်စကားပေါ်မှာရထားပေါ်မှာဖတ်တဲ့လူတွေရှိပါသေးတယ်စီးချင်းထွင်တော့စောင့်ကြိုက်ဖတ်တဲ့ဘက်ကနိုင်လိမ့်မလို့ထင်တယ်
ကျွန်တော်တို့မြန်မာနိုင်ငံမှာလူတွေစာပို့ဖတ်လာဖို့ဆိုလို့ရှိရင်မိဘတွေကငငယ်တွေကပြောခဲ့ရမလားဆရာဆရာမတွေလားစာရေးဆရာဘသူတွေပေါ်မှာတော်ဝင်ရှိတဲ့အစိုးရပိုင်းပညာရေးကလူတွေလားဒီလူတွေစာပို့ဖတ်လာဖို့အတွက်ဘယ်လိုလေ့ကျင့်ကောင်းတွေလုပ်သင့်မလဲပေါ့နော်
မန္တလေးမှာကျွန်တော်မိတ်ဆွေတယောက်ကမိုဘိုင်းလိုင်ဘရီတစ်ခုလုပ်ထားတယ်သူကစာအုပ်စာပေဖတ်စီချင်တာတောင်လုံးမြန်မာကုမ္ပဏီကသူ့လိုင်ဘရီလေးကကြီးလက်စံတဲ့မြို့တွေနေစွန်းရက်ွက်စွန်းရက်ွက်ဖြားကအကြောင်းတွေကိုတော်ပြီးထိုးပေးတယ်ပြီးတော့ဆိုင်ဆရာတွေခေါ်ပြီးကလေးတွေစာဖတ်ရအောင်စာပေဝါဒနာပအောင်ပြောတယ်ပြီးတော့စာအုပ်ငှားပေးတယ်တချို့เจ้าတွေကသူကတောင်လင်းမြန်မာကုမ္ပဏီကစာကြည့်တဲ့တီထောင်ပေးတယ်ဒီရည်ကြီးမှုတွေထွန်းကားစေချင်တာတချို့နိုင်ငံတွေမှာရောက်ဖူးသမျှတော့အင်စာဖြစ်နေသင်ချာတွေကျက်စာတွေမပေးလိုက်ဘူးစာအုပ်တွေအင်စာပေးလိုက်တာလို့ပြောတယ်ဘူလာတန်းရွေမှာဘယ်စာအုပ်တွေဘယ်စာအုပ်တွေဖတ်ပြီးပြီဆိုတော့သတ်မှတ်ချက်တွေရှိတယ်ကျွန်တော်ယုံမာတဲ့ရတားဆိုးရတားဆက်အုပ်ချုပ်ပိုင်းတနည်းနည်းမကျွန်တော်တိုင်းပြည်ပညာရေးရလဲအလွတ်ကျတဲ့ပညာရေးရနေစဉ်းစားတွေးခေါ်တဲ့ပညာရေးဘက်ကိုပြောင်းနေတဲ့အခါ 中沙基的封住了嘛，下下马的嘞，中大的表男的女主来比表家的可能就能用了呀。
下个露露乌拉呢，露露多马路也打的要撇的，所以的露露多马路，露露乌拉路，露露啥的带都出来个，打起话路。曼德里亚苏梅，曼德里姆后边呢，你马到南岸的话，雷扎的南岸伊罗加沙贝罗加嘛，听个亚米达族的苏吧。所以，起码路南岸伊切地宝马，目的比较嘞，西亚路米达族过来，纠结个亚拉的牛首西嘞，西亚过来呢，南岸伊今那地要呢呢，那些他们嘛，你该不得土地要撇掉，所以，起码哪里查那个罗，你那些路路带过罗，西亚外地个也地呢嘞，路地亚嘞，所以路路带伊切呢要不露西吧嘞，西亚不露塞比罗呢也地呢嘞。
查罗西伯伊呢塞那比，西伯伊说了嘞。南岸伊呢地方也呗，建筑都没有。你要是米达家里跌的，那罗就那罗来帮你家里跌住啊嘞，喏。稍后头位大家，南边那边跌个罗帮你塞个，就那罗假如他们下追吧嘞，阿里干嘛稍后头位有落脚啦？就那罗也跑在哩，西坡伊高嘛，就那罗嘞塞的来呢呐，路他妈的有他们追呢呐，那边偏那边啊。沙基在都卡给了呀，哎，沙基在个阿米亚东路也来沙基在个，就那路马步着路，那么颠下的路，以前沙基在里面，西文沙人拉帕路也来沙基在个，哎，沙基在嘛是在沙乌的，沙基在田里那里，沙基在文坛里，北部的地部那带个呗，就那路沙麦，他们乌的也呗，走路也比他们乌的比较了，就那路。帮你弄啊！你实在做个比，地铺没铺没，可就那打的他们就塞停停下来，哎，其实嘞塞停停没做啥嘞，把路弄死了。不就你问啊？比如把你顶起来包完，首先嘞西瓜的地少木啊，别多多的不麻烦，牛大饼西瓜的弄啊，你阿姨，哎，但我就那路渐渐看比。老个开开在那跟你提话呗。
起码他苦没钱拿吧咯。给沙皮老家家里苏拉家的，的比度苏亚，那里苏亚他可能都得念书吧，是啊。所以，古拉西马苏路线嘞，边在伊他那嘛，你亚亚来的对的嘛，那里沙皮老家个包谷里爸爸嘞，前边包谷里爸问不喏，所以开家咯。西亚路，古第六庙的，一打苏亚来撇拉维，沙皮的边在伊的嘛来古沙皮老家，前边包谷里爸拉维是咯。ဒီစာပေလောကသားတွေမျောနှင်ထားတဲ့စာပေလွတ်လပ်ခွင့်ဆိုတာတွေကိုရလာတယ်လို့ဆရာယူဆပါသလားရှင
်။အဲယတာဆိုရလို့ပြောတာလဲ50ရာခိုင်နှုန်းတော့မှန်တာပေါ့ဗျာ။နော်။ဘာလို့ဆိုတော့အစိတ်သားကလည်းရှိနေသေးတာ။အဲလွတ်လပ်ခွင့်ဆိုတာလဲအတိုင်းတာတစ်ခုတည်း55ရာခိုင်နှုန်းတော့ပဲရသေးတယ်လို့ပဲပြောပြသေး။စာပေစီစီမရှိပေမဲ့ကျွန်တော်တို့ဖမ်းလို့ချုပ်လို့ထိမ့်သိမ့်လို့ရတဲ့ပုံမှန်တွေကကြံသေးတယ်55 505တို့66တို့ဒါမျိုးတွေရှိနေသေးတယ်ကျွန်တော်တို့တကယ်လွတ်လပ်သွားထုတ်ဖော်ပြောဆိုရေးသားခွင့်နေကျွန်တော်တို့ရှားနှုံးပြေမရသေးပါဘူး55ရာခိုင်နှုန်းလောက်ပဲရပါသေးတယ်ဒါပေမဲ့တနည်းနည်းမှာတော့ရှားနှုံးပြေရမယ်လို့
အလားလားကောင်းဘလောက်လေးဆရာမျောလင်းထားပါလဲ
ဒီနေ့ပေါ်မပြောတော့ဘူးပြောတယ်ကျွန်တော်မိချင်းလည်းမိမှာပေါ့
ဆိုလိုတာကဒီအလားလားကောင်းတယ်လို့ဆရာစိတ်ထဲမှာသုံးသပ်မိပါလား
အဲ့ဒါတော့50 50ပဲပြောပါမ
ယ်ဟုတ်ကဲ့ပါဆရာအခုလိုချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင့
်ဒါဘယ်လိုမလို့ရော
ဆရာညီဘူးလေးကိုမခင်ပြူတို့ကအမေရိကန်ပြည်ထောင်စုဝါရှင်တန်က VOA ရုံးချုပ်မှာတည်တံတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ် VOA ရဲ့တင်းငွေနေရပဲ့အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် January 12ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 32လိုက်လက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါအခုအရင်ဆုံးနားဆင်ကြရမှာကပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါရဲ့ရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင်
ပြီးခဲ့တဲ့2020ဇန်နဝါရီ9ရက်နေ့ကနေပြည်တော်မှာစီးပွားကူးသန်းဝန်ကြီးအပါအဝင်ဌာနဆိုင်ရာတာဝန်ရှိသူတွေနဲ့မော်တော်ကားတပ်ဆင်ထုတ်လုပ်တဲ့တင်သွင်းတဲ့ကုမ္ပဏီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပါတယ်။အဓိကအကြောင်းအရာကတော့ဝန်ကြီးဌာနဘက်ကပြည်သူဝန်ထမ်းတွေနဲ့နိုင်ငံဝန်ထမ်းတွေကိုကားပါမစ်ချပေးမဲ့အစီအစဉ်အကြောင်းရှင်းလင်းပြောဆိုတာပါ။အစိုးရရဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးဝေဖန်မှုကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။နိုင်ငံရေးသမားတွေဘက်ကတော့အစိုးရဟာရွေးကောက်ပွဲနီးလာချိန်မှာဝန်ထမ်းတွေကိုကားပါမစ်ပေးပြီးမဲဆွဲတယ်။ကားနဲ့ပတ်သက်ပြီးစီးပွားရေးလုပ်တဲ့လုပ်ငန်းရှင်တွေဘက်ကတော့အခွန်ကင်းလွတ်ခွင့်ရတဲ့ကားတွင်သွင်းမှုအရေးအတွက်များလာပြီးကားဈေးကွက်ကိုထိခိုက်နိုင်တယ်။သာမန်ပြည်တွေကြတော့အစိုးရဟာဝန်ထမ်းတွေကိုအခွင့်အဒုက္ခတွေဖြစ်အောင်လုပ်တယ်စသဖြင့်ဖြစ်ပါတယ်။အစိုးရရဲ့ကားပါမစ်ထုတ်ပေးမဲ့အစီအစဉ်ဟာဘယ်လိုမျိုးလဲ။ဒါဟာအစိုးရတရအနေနဲ့လုံသွင်းလုံထိုက်လို့လိုရတာမျိုးလားဆိုတာလေ့လာတင်ပြသွားပါမယ်။
လက်ရှိအစိုးရရဲ့ဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ထုတ်ပေးမဲ့အစီအစဉ်မှာအကျုံးဝင်သူတွေကတော့ပထမအဆင့်မှာညွှန်ကြားရေးမှူးချုပ်နဲ့အထက်အဆင့်ဝန်ထမ်းတွေပါဝင်ပါတယ်။ပြည်သူဝန်ထမ်းနဲ့နိုင်ငံဝန်ထမ်းခွဲခြားထားတဲ့သဘောကတော့ပြည်သူကရွေးကောက်တင်မြှောက်လို့တက်လာတဲ့သမ္မတနဲ့အစိုးရဖွဲ့ကခန့်အပ်ထားတဲ့ဝန်ထမ်းတွေနဲ့အစိုးရလက္ခဏာအလုပ်ကိုတောက်လျှောက်လှုပ်လာတဲ့နိုင်ငံဝန်ထမ်းဆိုပြီးနှစ်မျိုးခွဲထားတာဖြစ်ပါတယ်။လက်ရှိပထမအဆင့်မှာညွှန်ချုပ်နဲ့အထက်အဆင့်တွေအကျုံးဝင်တာမို့နိုင်ငံဝန်ထမ်းဘက်ကဆိုရင်ညွှန်ချုပ်နဲ့အမြဲတမ်းအတွင်းဝင်လောက်ပဲပါဝင်ပါတယ်။တည်သူဝန်ထမ်းတွေဘက်ကတော့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဝန်ကြီးဒုဝန်ကြီးတွေပြည်နယ်နဲ့တိုင်ဝန်ကြီးချုပ်တွေဝန်ကြီးတွေသူတို့တွေနဲ့အဆင့်တူတဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေတရားသူကြီးချုပ်ယုံရှေ့နေချုပ်ယုံစင်းစစ်ချုပ်ယုံအခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လူခွင့်ရေးကော်မရှင်စတဲ့ဌာနနဲ့ရုံးတွေကအရာရှိကြီးတွေပါဝင်ကြမှာပါ။နောက်တစ်ဆင့်မှာတော့ဒုညွန်ချုပ်တွေအပါအဝင်လုံသက်25နှစ်ပြည့်ပြီးဝန်ထမ်းကောင်းလက်မှတ်ရပြီးတဲ့ရိုးရိုးဝန်ထမ်းတွေပါဝင်မယ်လို့သိရပါတယ်။အဲဒီမှာတော့အရေးအတွက်ပုံများနိုင်ပါတယ်။ပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်ရိုးရိုးလွှတ်တော်အမတ်တွေပါလားမပါဘူးလားဆိုတာကိုတော့ဝန်ကြီးဒေါက်တာတမင်းကအဖြေမပေးနိုင်ပါဘူး။ဒါကလည်းပြည်ထောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်အမတ်တွေဟာပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ဘယ်အဆင့်နဲ့တူညီသလဲဆိုတာဖွင့်ဆိုချက်တိတိကျကျမရှိသေးလို့ဖြစ်နိုင်ပါတယ်။ဒီလိုပါမစ်ချင်းမြင့်မဲ့အထက်တက်မတော်နဲ့ပြည်ထရေးလက်အောက်ကရဲအရာရှိကြီးတွေပါဝင်မဲ့ကိစ္စကတော့နောက်ပိုင်းညှိနှိုင်းဆွေးနွေးကြရလိမ့်မယ်လို့ပြည်ထောင်စုဝန်ကြီးကပြောသွားပါတယ်။
ကားပါမစ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစီးပွားကူးသန်းဝန်ကြီးဌာနကအစ်စ်လိုက်သတ်မှတ်ချက်ထုတ်ပြန်ပြီးသားပါအဲ့ဒီထဲမှာနိုင်ငံတော်သမ္မတနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့ကိုရန်ကုန်စစ်ကမ်းရောက်တန်ဖိုးကျ3,500တနည်းအားဖြင့်ဒေါ်လာ300,000ကားအထိတင်သွင်းခွင့်ပြုမယ်လို့ဆိုပါတယ်ဒုသမ္မတတွေအပါအဝင်အခြားသူတွေအနေနဲ့ကျပ်3,200ကနေကျပ်3,300ကားအထိရာထူးအစ်စ်လိုက်တင်သွင်းခွင့်ရကြမယ်လို့ထုတ်ပြန်ထားပါတယ်တကယ်တော့ကားတင်သွင်းခွင့်ဆိုတာအထူးဆန်းတော့မဟုတ်ပါဘူးလက်ရှိအစိုးရရဲ့ policy အရနိုင်ငံသားတိုင်းကြိုက်နှစ်သက်ရာကားတစ်စီးစီတင်သွင်းခွင့်ရှိနေပါတယ်ဒါပေမဲ့ထူးခြားချက်ကတော့လောလောဆယ်အစိုးရကနေဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်ပေးမဲ့ကိစ္စမှာအခွန်ရှော့ပေါ့ပေးမဲ့အခွင့်အရေးပေးထားတာပါ
လက်တလောတဦးချင်းပါမစ်နဲ့ကားတင်သွင်းတာတွေကိုကြည့်ရင်လူတစ်ယောက်ဟာစိတ်ကန်းအရောက်ကားတန်ဖို့ရဲ့တရားရဂိုင်းနှုံးအထက်ကိုအခွန်အခအနေနဲ့စောင့်ပြီးမှလိုင်စင်ရအသုံးပြုခွင့်ရနေတာပါအဓိကကတော့တင်သွင်းလာတဲ့ကားအတွက်အ အကောက်ခွန်နဲ့ကာညာနာမှာလိုင်စင်ဝင်ရတဲ့အခွန်တွေပဲဖြစ်ပါတယ်။အခုအစိုးရကနေတင်သွင်းလာတဲ့ကားတွေအတွက်အဲ့ဒီအခွန်နှစ်မျိုးကင်းလွတ်ခွင့်ပြုမှာဖြစ်တဲ့အတွက်အဲ့ဒီဆောင်ရမယ့်အခွန်အခဟာအစိုးရရဲ့ချီးမြှောက်မဲ့ငွေပမာဏဖြစ်လာမှာဖြစ်ပါတယ်။အဲ့ဒီငွေဟာနောင်သွင်းလာမဲ့ကားတံမိုးကိုလိုက်ပြီးရှိလာနိုင်တဲ့ကားပါမစ်ပေါက်ဈေးဖြစ်လာမှာပါ။နောက်တစ်ချက်ပြည်သူတွေဝေဖန်ကြတာကဝန်ထမ်းတွေအနေနဲ့ပါမစ်ကိုလက်လွဲရောင်းစားပြီးရလာတဲ့ငွေကိုပဲခံစားကြမယ်သဘောပါ။အဲ့ဒါကလည်းသဘာဝကြပါတယ်။အခုခွင့်ပြုလိုက်တာဟာကားတင်သွင်းခွင့်ပါမစ်ဖြစ်ပေမဲ့ဝန်ထမ်းဖြစ်စေပြည်သူတွေဖြစ်စေဘယ်သူမှဂျပန်ကိုရီးယားစတဲ့နိုင်ငံတစ်ခုခုကကားတစ်စီးကိုနိုင်ငံခြားဘဏ်အကောင့်ကနေဝယ်ပြီးမြန်မာနိုင်ငံထဲသွင်းလာစိတ်ကန်းရှင်းလင်းအခွန်ဆောင်လိုင်စင်လျှောက်စတဲ့လုပ်ငန်းတွေကိုမလုပ်နိုင်ကြပါဘူး။ဒီလုပ်ငန်းတွေအားလုံးကိုကျွမ်းကျင်တဲ့အေဂျင့်ကုမ္ပဏီတွေကပဲတီးတန့်လုပ်ကြတာမျိုးဖြစ်ပါတယ်။ဒီလိုနဲ့မြန်မာနိုင်ငံသားတွေရဲ့တဦးချင်းကားတင်သွင်းခွင့်နဲ့ပဲကားရည်အတွက်တိမ့်နဲ့ချီမြန်မာနိုင်ငံထဲရောက်လာတာပါ။ဒါကြောင့်ကားတင်သွင်းခွင့်ပါမစ်ရတဲ့ဘဲဝင်တန်းကမှကိုယ့်ဘာသာကိုတင်သွင်းတာကိုမလုပ်နိုင်တာကတော့လုံးဝသိကြပါတယ်။ဒီအတွက်အေဂျင့်ကိုအတားကိုယ့်လက်ထဲရောက်မှပြန်ရောင်းပြီးအမျက်ရှာမှဒါမှမဟုတ်ပါမစ်ကိုပဲလုံးဝရောင်းလိုက်တာမျိုးလုံးမှာကတော့အသေးချပါပဲ
ဒီနေရာမှာအစိုးရဟာနိုင်ငံတကာနဲ့ရှင်ရလစာနေနေတဲ့ပြည်သူဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကိုချီးမြှောက်တယ်ချီးမြှင့်တယ်ဆိုတာကတော့မှန်ပါတယ်အဂရီလိုက်ဆိုင်မှုပဲလုံးဝရောက်မသွားအောင်ဆွဲဆောင်တယ်ဆိုတာမျိုးကလည်းဖြစ်သင့်ပါတယ်နောက်အရင်ဆရာနာရှင်တွေတုန်းကလိုကိုနဲ့နီးစပ်သူတွေကိုကားပါမစ်ဖုန်းပါမစ်မြေတိုက်ခန်းအိမ်ယာတွေကိုဈေးပပေါ်နဲ့ဝယ်ယူခွင့်တွေကိုလက်သိထိုးချီးမြှင့်တာမျိုးနဲ့နှိုင်းရှင်ရဲ့အားလုံးတပြေးညီအခွင့်အရေးပေးပြီးပွင့်လင်းမြင်သာစွာလုပ်ကင်တာမှုအားပေးအားမြောက်ပြုဖို့သင့်ပါတယ်။ဒါပေမဲ့အဲ့ဒီချီးမြှောက်မှုဟာကားပတ်မစ်ပေးပြီးရောင်းစားခိုင်းတဲ့စနစ်တော့မဖြစ်သင့်ပါဘူး။အကြောင်းကတော့မြန်မာနိုင်ငံမှာလူတစ်ယောက်ကားပတ်မစ်တစ်ဆောင်ပေးပြီးကားတင်သွင်းခွင့်ပြုတယ်ဆိုတဲ့စနစ်ကြီးကိုကမှားယွင်းနေလို့ပါပဲ။နိုင်ငံကနီးတူကုမ္ပဏီတွေကိုပဲပြည်တွင်းမှာကားထုတ်လုပ်တဲ့စိတ်ယုံထောင်ခွင့်ပေးတာတက်စင်ထုတ်လုပ်စေတာကားသွင်းခွင့်ပေးပြီးအယောင်စင်တာတွေဖွင့်ခွင့်ပေးတာအဲ့ဒီအပေါ်မှာအစိုးရကထိုက်တင်တဲ့အခွန်ကောက်ပြည်သူတွေလွတ်လွတ်လပ်ရွေးချယ်ဝယ်ယူတာမျိုးပဲဖြစ်သင့်ပါတယ်အခုတူချင်းပါမစ်စနစ်မှာကလူပေါင်းသိန်းနဲ့ချီပါဝင်ပတ်သက်နေရသလိုအဲ့ဒီလုပ်ငန်းဆောင်တာအမှုတွေပေါင်းများစွာအဆင့်ပေါင်းများစွာကိုဝန်တန်းအင်အားပေါင်းများစွာအသုံးပြုလုပ်ကင်နေရပြီးလက်ပေးလက်ယူမှုပေါင်းများစွာထုံးကားနေလို့ပါပဲဖြစ်သင့်တာကအစိုးရအနေနဲ့နိုင်ငံတကာနီးတူအခွန်ကိုရသင့်သလောက်ရအောင်ကောက်အဲ့ဒီရလာတဲ့ဘတ်ဂျက်တွေထဲကမှဝန်ထမ်းတွေကိုခွဲဝေချီးမြှင့်ချီးမြှောက်တာမျိုးဖန်တီးပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဘုစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနှာစင်ကြရမယ့်မြန်မာပြည်မှပေးစာများအစီအစဉ်ကိုတော့မတ်အေးတန်တာကျော်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပြီးပါတော့မယ်ရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး VOA ကို Messenger ကရေးလာတဲ့သောရရှင်ရဲ့စာလေးတွေကိုဖော်ပြပေးစင်ပါတယ်။တောင်မော်သားဆိုတဲ့သောရရှင်ကတော့သူ့ရဲ့နာမည်နဲ့လိုက်အောင်ပဲကျေးဇူးပြုပြီးတော့ VOA ရဲ့ဝိုင်းတော်သားတွေအားလုံးတိုင်းရင်းသားဒေတာသတင်းတွေကိုများများထုတ်လွှင့်ပေးပါတဲ့ဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားဒေတာသတင်းတွေကိုနေ့စဉ်ပါအောင်ဖဲ့သွင်းတင်ဆက်ပေးနေပါရနော်တက္ကသိုလ်မျိုးကအောင်ကိုငိမ့်ဆိုတဲ့သောရရှင်ကတော့ VOA ကိုအလဲလန်းကျောင်းသားဘွားတွေကအားပေးလာပါတယ်တဲ့
ကျွန်တော်ဟာ VOA ကို၅တန်းကျောင်းသားဘွား2008ခုနှစ်ကလေးကအားပေးလာခဲ့သူပါသတင်းဆိုးဖြစ်စီသတင်းကောင်းဖြစ်စီသတင်းမှန်ကိုသာတင်ဆက်ပေးတဲ့ VOA ရဲ့ပုံစံကိုအရန်ကြိုက်ပါတယ်စစ်စိုးရခစ်ကရွှေနယ်တော်တွင်းတရင်တွေနဲ့သာထိတွေ့နေရတဲ့အချိန်ကဆို VOE ကအဓိကအားကိုးရပါပဲအခုထိလည်း VOE ကိုနှေးစင်မပြတ်နားထောင်ရက်ပါဝိုင်းတော်သားအားလုံးစမ်းမှရှင်လန်းကြပါစေ
ခင်ကျော်ဆိုတဲ့တော်ရရှင်ကလည်းသူကငငယ်လေးတည်းကအမေနားထောင်တဲ့ VOE ကိုနားဆင်လာသူဖြစ်ပါတယ်လို့ဆိုလာပါတယ
်ကျွန်တော်ကငငယ်လေးတည်းက VOE ကိုအမေနားမှာထိုင်ပြီးတော့နားထောင်မိပါတယ်ရေဒီယိုခလေးဆိုတော့လေတန်လေးပြတ်တောက်ပြတ်တောက်နေပေါ့ အခုတော့ခစ်တူလည်းပြောင်းလဲလာပြီဆိုတော့ VOE သတင်းတွေကိုအချိန်ပြည့်နားထောင်လို့ရနေပါပြီ။အရင်ကလည်းအားပေးတယ်။နောက်ကလည်းဆက်အားပေးသွားမှာပါခင်ဗျာ
။ဒီတော်ရဆင်က VOE ကပေးတဲ့ Cancelment Radio လည်းလက်ဆောင်ရခြင်းပါလေ။အဲ့ဒါရဖို့ဘယ်လိုလုပ်ရပါမလဲတဲ့။ဟုတ်ကဲ့ပါကုခင်ကျော်ကြီး။ကျမတို့ VOE ကနေပြီး Radio Cancelment လက်ဆောင်ဖြစ်နေ။ဟိုတော်တော်ကြာပါပြီ။လွန်ခဲ့တဲ့နှစ်တော်တော်ကြာကြာတုန်းကလက်ဆောင်နေကန်ဆယ်မဲမဲဖတ်ပေးပါရတယ်။အဲ့တော့ငါကျမတို့ဒီကန်ဆယ်မဲပေးမဲ့အကြောင်းဒီရေဒီယိုလိုချင်တဲ့သူတွေအနေနဲ့ video ကိုစာရင်းနိုင်ကြောင်းလည်းကြေညာခဲ့ပါရတယ်။ဒါကြောင့်မလို့တော်ရရှင်တွေရေးလာတဲ့စာတွေကနေကျမတို့ကန်ဆယ်မဲတော်တော်များများဖောက်ပေးသွားတာဖြစ်ပါတယ်။အခုနောက်ပိုင်းနှစ်တည်မှာတော့ကျမတို့နှစ်တိုင်းပြက်ကြရင်တော်ရရှင်တွေကိုလက်ဆောင်ပေးပို့ပါရတယ်။ဒါကတော့ကန်ဆယ်မဲဖောက်တာမဟုတ်ပါဘူး။ဒါကြောင့်မလို့ပြက်ကြရင်လိုချင်တယ်ဆိုရင်တော့ကိုခင်ကျော်အနေနဲ့ကိုခင်ကျော်ရဲ့လိပ်စာလေးကိုသာရေးပြီးပို့ထားပါလို့အဲကြောင့်ကျမတို့ပြက်ကြရင်ပို့ပေးတဲ့ဒီနှစ်ကုန်ပိုင်းကြာရင်ပြက်ကြရင်ထည့်ပြီးပို့လိုက်ပါမယ်ရှင်။ဒီနေ့အတွက်တော့ကျမတို့ပြက်ကြရင်နေပို့ပြီးသွားပါပြီနော်။နောက်တစ်နေ့နှစ်ကုန်ခံနေကြရင်စာရေးလိုက်ပါလို့ဒါမှမဟုတ်လည်းအခုရေးထားပြီးတော့လိပ်စာသာပို့ထားလိုက်ပါကျမတို့ပြက်ကြရင်နေလက်ဆောင်ပို့ပေးတဲ့အချိန်တိုင်းပို့ပေးလိုက်ပါမယ်။ VOE ကိုနှစ်ရှည်လာမြောက်အခုလိုနားဆင်လာရည်ဆိုလို့ကျေးဇူးတင်ပါတယ်။ကျမတို့ VOE ကဓာတ်ရဲလေးလိုင်းအစီအစဉ်မှာအများအားဝင်ပြီးဆွေးနွေးနေကြတာမိချီလာကတော်ရရှင်ဦးစိန်မောင်ကလည်း VOE ကိုနှစ်သစ်စုမနှစ်ခွန်းဆက်စာလေးရေးပို့လာတာပါ။ကျေးဇူးအထူးတင်ပါတယ်ရှင်
။2020ပြည့်နှစ်သစ်မင်္ဂလာအခါသမယမှာVOA မိတ်ဆွေတင်ခအားလုံးကိုစိတ်ချမ်းသာခြင်းကိုဤကျမ်းမာခြင်းတို့ဖြင့်ပြည့်စုံကြပါစေ။လိုရင်းဆန္ဒအဝဝတို့ကိုမကြောက်မကြရဘဲတလုံးတဝလီဖြင့်ပြည့်စုံစွာရကြပါစေ။ဒါဝန်ဝတ္တရားများကိုစိတ်အေးချမ်းသာစွာဖြင့်ကြည်ကြည်ပြွန်ပြွန်ထမ်းဆောင်နိုင်ကြပါစေ။အမိမြန်မာနိုင်ငံအတွက်လည်းပန့်ပိုးနိုင်ကြပါစေ။ပြည်တော်ပြန်ရာတွင်ပျော်ရွှင်ချမ်းမြေစွာဖြင့်ပြန်လာနိုင်ကြပါစေလို့နှစ်သစ်စုမုံချွေတောင်းမေတ္တာကြီးလောင်းလိုက်ပါရခင်ဗျာ
အခုလိုမျိုးမင်္ဂလာရှိတဲ့နှစ်သစ်စုမုံလေးတတိတရရေးပို့လာတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဦးစိန်မောင်ရေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်ရှင်အဲ့ထက်ကစာတချို့ကိုအခုပြောပြပေးသွားပါမယ်နော်မြန်မာနိုင်ငံကဆေးရေးပရိပခ္ခတွေနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်တွေကတော့တော်ရရှင်လော့ကောင်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE မြန်မာပြည်ကပေးစာများကိုအချိန်ပေးပြီးတော့ပြင်ကြားပေးတာကျေးဇူးအထူးတင်ရှိပါတယ်တဲ့နှစ်ရှည်တဲ့ပြည်ရင်းစစ်ကြောင်ဖြစ်တဲ့အတွက်ရိတ်သိမ်းချိန်ရောက်လာပြီမလို့အာယုံစိုက်ပြီးတော့နားဆင်နေမှာပါတဲ့သတင်းတွေကိုအထူးနားဆွနေပါတယ်ဆိုတဲ့တော်ရရှင်လော့ကောင်မှာအစိုးတန်းထိုက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေဆိုပြီးတော့ရခိုင်ပြည်နယ်ကနေစာရေးလာတာပါ
မင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ VOA ခင်ဗျာမြန်မာပြည်မပို့စာပါဗျာကျွန်တော်ကရခိုင်ပြည်နယ်ကပါအခုလက်တလောဖြစ်နေတဲ့နိုင်ငံတွင်းစစ်ပွဲတွေဘယ်တော့လောက်မှငြိမ်းချမ်းကြမှာလဲပြည်သူတွေလည်းတအားဒုက္ခရောက်နေပါပြီငြိမ်းချမ်းရေးငြိမ်းချမ်းရေးပြောနေကြတယ်လူတွေကတော့ဒီမှာဒုက္ခရောက်နေကြပြီပြည်သူတွေကိုတနာကြပါတော့ဗျာကျေးဇူးပါ
အောင်တေစာဆိုးဆိုတဲ့တော်ရရှင်ကလည်းတိုက်ပွဲတွေရက်ပြီးတော့ငင်းငယ်ရေးဆွေးနွေးပြတော့မှလားဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကတော့တိုင်းသားလက်နက်ကင်တွေဘက်ကဖြစ်တင်လာတော့ပဲတောင်းဆိုညှိနှိုင်းမယ်ဆိုရင်တော့မြို့မပြည်သူတွေမျှော်လင့်နေတဲ့ငင်းငယ်ပျော်ရွှင်မှုတွေတကယ်ရလာနိုင်မှာပါတဲ့။ဒါသူ့ရဲ့အမြင်ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တစ်ယောက်ကတော့ဘိုးကြီးဆိုတဲ့တော်ရရှင်မှာသူကတော့
မြို့မပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားခဲ့တဲ့နှစ်90လုံးစစ်အစိုးရကပြည်ပမီဒီယာတွေအပေါ်မှာအထင်မြင်လွဲမှားအောင်နှီးမျိုးစုံဝါဒဖြန့်ခဲ့ကြပါတယ်အခုလဲစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးရိုက်တာသတင်းတောက်တွေကိုတစ္ဆာဖောက်တွေဖြစ်ဝါဒဖြန့်နေတယ်လေ
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုဘယ်လောက်ထိပိတ်ပင်ထားဆဲလဲဆိုတာဒီတော့ရှင်ပူကြီးရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့သူ့ရဲ့ကိုယ်ပိုင်အမြင်ကိုလည်းဖော်ပြပေးကြပါတယ်ရန်ကုန်မြောက်ဥက္ကလာဘကဥထင်လင်းအောင်ဖြစ်ပါတယ
်လူအခွင့်အရေးကျူးလွန်သူတွေကိုကဘာကအခုမှသိလာပြီးအရေးယူဆောင်ရွက်လာခြင်းဖြစ်လို့ကြိုးဆိုပါတယ်အနာဂတ်မှာနိုင်ငံတကာဥပဒေတွေနဲ့ဆောင်ရွက်တော့မှလားဆိုတာကိုတော့နည်းနည်းစဉ်းစားကြည့်ရင်မဖြစ်နိုင်ဘူးမြန်မာလူမျိုးတွေဟာသူတို့ဆန္ဒတွေကိုဟန်တားသူဘယ်သူကိုမဆိုအမုန်းကြီးမုန်းလိုက်မယ်တရားသလားမတရားသလားဆိုတာကိုသိမကြည့်တဲ့သူတွေကိုအကျိုးသိအကြောင်းသိရေးဆွဲထားတဲ့အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့အရေးယူဖို့လောက်တာဟာမဖြစ်နိုင်ပါကျွန်တော်ထင်တာကိုပြောတာ
ပါမြန်မာနိုင်ငံမှာအခုရှိနေစေလက်ရှိအစိုးရကလည်းတိုက်ဖြတ်ဖို့စူးစမ်းနေပါတယ်ဆိုတဲ့အာဂရီလိုက်စားမှုပြဿနာနဲ့ပတ်သက်ပြီးတော့ကိုပိုင်မြင့်ကိုလွတ်လွတ်လပ်လပ်ရေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ဒီတော်ရရှင်ကနာမည်တော့ရေးမလာပါဘူးသူဒီမြန်မာနိုင်ငံကအာဂရီလိုက်စားမှုပြဿနာနဲ့ပတ်သက်ပြီးတော့သူ့အမြင်ဘယ်လိုရှိပါလဲကြည့်ရအောင်ပါနော်
VOE ကနောက်ထောင်လိုက်ရတဲ့ဆွေးနွေးချက်တွေထဲမှာမပါတဲ့အာဂတိတစ်မျိုးကတော့အကွက်ဖန်တီးတဲ့အာဂတိပါ
ဥပမာအနေနဲ့ပြောရရင်အငှားကားတွေမီတာတရမဲ့အကွက်စီမံချက်မျိုးပါအာဏာနဲ့စီဝါရေးချိတ်ဆက်လှုပ်ရှားတာမျိုးမတက်မနေရဆိုတော့ဈေးကွက်အပိုင်ပဲဒီတစ်နှစ်အတွင်းမှာအလုပ်ဖြစ်တာမျိုးနောက်အလားတူကကားသွင်းခွင့်မူပေါ့လိုင်စင်ရတဲ့လူကသွင်းခွင့်လိုင်စင်တွေရောင်းစားကားတွေမတရားသွင်းတာလေအဓိကလိုင်စင်ကြီးရသူကရောင်းစားပြီးတော့ဂွင်ထဲကထွက်သွားရောလိုင်စင်ပါမစ်ထက်ပိုသွင်းလာတာတွေသိမ်းရမှာမသိမ်းတာတွေဖြစ်လာပါတယ်တရားမဝင်အဂိလိုက်စားတာမဟုတ်ပဲတရားဝင်အဂိလိုက်စားတာအဲ့ဒီတရားဝင်စီမံချက်နောက်ကရိုက်စားတာပါဒါကစီးပွားရေးပညာပိုင်းဆိုင်ရာဥပမာအနေနဲ့ကျွမ်းကျင်သူလက်မှတ်မှုကင်းဆရာဝန်ဆက်စစ်ချက်ဓာတုပေရဆက်စစ်ချက်ဒါတွေကဥပဒေအရတက်တေကံဝန်နာမျိုးတွေဒါကလည်းတရားဝင်အဂိလိုက်စားမှုတွေပါအများကြီးကြမှာသေးရဲ့
မြန်မာနိုင်ငံကအဂိလိုက်စားမှုပြဿနာနဲ့ပတ်သက်ပြီးတော့အဂရိလိုက်စားလို့ရအောင်လို့အကွက်ဖန်တီးတဲ့ကိစ္စတွေလည်းတော်တော်များများဖြစ်နေပါတယ်။နောက်ပြီးတော့အဂရိလိုက်စားတာကတရားမဝင်ပုံစံမျိုးနဲ့တောင်မဟုတ်တော့ပါဘူး။ဆိုတော့ဒီတော်ရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။သူကတော့သူတို့အင်းစိန်နေပညာတက္ကသိုလ်ရှေ့မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီနာကရက်ကွက်နေပြည်သူများဆိုပြီးတော့ခဝဲဆန်ပြည်သူများဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။
နေပညာတက္ကသိုလ် YDU ရှေ့အနောက်ဂျိုကုန်းရပ်ကွက်အင်းစိန်လမ်းမကြီးရှိပြည်သူပိုင်တိုင်းစိုက်ပျိုးရေးရုံးကြီးကိုထက်ချမ်းပိုင်ပြီးပြည်ကံပြိုးပါတီကမဲရှုံပြီးတော့စင်ကန်နေရောင်းစားခဲ့ပါတယ်။အခုကအဲ့ဒီတိုင်းစိုက်ပျိုးရေးရုံးကြီးကိုဓာတ်ဆီဆိုင်ဖွင့်ဖို့ခဝဲကြံတလမ်းမှာရှိတဲ့မယန်းကုန်းမြို့နယ်အမှတ်1ရပ်ကွက်နေပြည်သူတွေကိုဓာတ်ဆီဆိုင်ဖွင့်မယ်လို့မပြောဘဲတံတားဆောက်ဖို့လို့လိန်ညာပြောဆိုပြီးအင်းစိန်မြို့နယ်စီပင်ကထိုးခိုင်းတာပါပြောပြီးယာယီမှုနဲ့စေယီမှုတို့ကတယောက်ကိုငွေ3000ကျပ်ပေးပြီးလက်မှတ်ထိုးခိုင်းပါတယ်။တချို့ကစာမတက်လို့သူတို့လိန်ညာပြောတာယုံပြီးလက်မှတ်ထိုးပေးလိုက်ကြပါတယ်။ရက်ကွက်နေပြည်သူတွေအားလုံးကိုချမပြပဲသဘောဆန္ဒမပါပဲလူနည်းစုကိုလိန်ညာလက်မှတ်ထိုးခိုင်းပြီးဓာတ်ဆီဆိုင်ဖွင့်မဲ့ကိစ္စကိုမီးဘေးအန်ဒရယ်အလွန်စိုးရင်ရပါသဖြင့်ဝန်ကြီးချုပ်အနေနဲ့တားမြစ်ပေးဖို့နဲ့လိန်ညာလက်မှတ်ထိုးခိုင်းသူတွေကိုအရေးယူပေးဖို့အဲ့ဒီပြည်ခံပြိုးပါတီကတခိုးစင်းနဲ့ရောင်းချသွားခဲ့တဲ့ပြည်သူပိုင်းတိုင်းဆိုင်ပြိုးရေးယုံကြည်ကိုပြန်လည်ရယူပေးနိုင်ဖို့ VOA ကနေအားကိုးလေးစားစွာဖြင့်တင်ပြတိုင်ကြားလိုက်ပါတယ်
။ဒါကတော့မယန်းကုန်းနှစ်ရက်ကွယ်တပြေးသာဥအောင်မင်းလန်းနေခဝဲကြံပြည်သူများဆိုပြီးတော့သူတို့နေတဲ့ပတ်ဝန်းကျင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုလေးစားစွာဖြင့်စာရေးပြီးတော့ VOA ကတဆင့်တင်ပြတိုင်ကြားပါတယ်ဆိုပြီးရင်ဖွင့်လာတာဖြစ်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်။ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတောင်းလာတဲ့ဒေါ်ရရှင်တောင်းဆိုလာတဲ့တခြင်းလေးနဲ့ဒေါ်ရရှင်နေကိုဖြောပြေးပေးခြင်းပါတယ်နော်။ရရှင်တယောက်ကသူနာမည်တော့ရေးမထားပါဘူး UM မှာအလုပ်လုပ်နေတဲ့မက်ရီမွန်အတွက်ခင်မတို့တည်ဆူထားတဲ့လွမ်းဆိုတဲ့တခြင်းလေးနဲ့လက်ဆောင်ပါခြင်းပါတယ်ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ UM ကမက်ရီမွန်အတွက်တောင်းဆိုတဲ့ဒီတခြင်းလေးနဲ့ဖြောပြပေးခြင်းပါတယ်နော်ခင်မတို့တည်ဆူတဲ့လွမ်းဆိုတဲ့တခြင်းကိုသရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါဦးရှင
်လွမ်းရင်းနဲ့လိုက်လို့တိတ်ကိုလွမ်း
ဆိုထားတဲ့လွမ်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဒီလိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါရယ်เนาะကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VO ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မေးသနာကြောစီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုတင်းနှလာနေမနေ့ခင်းမှာလဲနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုလဲနားဆင်ကြရအောင်ပါရှင
်ပြင်သစ်ကိတ္တပညာရှင်ဒီထွင်သူဖက်စကရိုးကြီးကယူလို့ခေါ်တဲ့အရွယ်တူသေးသွားနိုင်တဲ့ဖျက်စစ်ဒူရီယာMIDI controller တစ်ခုကိုဖန်တီးလိုက်ပါတယ်။ဒီကိရိယာလေးနဲ့တွဲဖက်ပြီးတီးခတ်လို့ရတဲ့ rubber ပြားလေး၃ခုပါဝင်ပြီးတစ်ခုက guitar တီးနိုင်တယ်လို့နောက်တစ်ခုက drum တီးနိုင်ပြီးနောက်တစ်ခုကတော့ keyboard တီးလို့ရပါတယ်။ iOS ပစ္စည်းတွေ Android ပစ္စည်းတွေနဲ့ Bluetooth နည်းပညာကိုသုံးပြီးဆက်ထားလို့ရပါတယ်။ဒီအချက်ညာကိုအိတ်မပြောတဲ့ညတညာမှာစဉ်းစားမိခဲ့တာဖြစ်ပြီးပုံမှန်ရိုးရာတူရိယာပစ္စည်းမပါဘဲ guitar ဖန်တီးနိုင်အောင်တီထွင်ခဲ့တာပါ။ဒီဖြစ်စည်းကိုချုပ်လုပ်ဖို့အတွက်လူအများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုကျင်းပဖို့ရှိပြီးတော့ဖြစ်စည်းတစ်ခုကိုအမေရိကန်ဒေါ်လာ254ဒေါ်လာနဲ့ရောင်းချမှာပါဒီဖြစ်စည်းလေးကိုအမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပတဲ့ CES လူသုံးကုန်ညှက်စစ်ဖြစ်စည်းပြပွဲမှာပြသခဲ့တာပါဒီပြပွဲကိုတော့ပြီးခဲ့တဲ့အင်္ဂါနေ့ကနေတောက်ကြနေ့အထိအများပြည်သူကြည့်ရှုနိုင်ဖို့ပြသခဲ့ပါတယ်ရှင်
အိမ်မှာအပင်လေးတွေကိုရေလောင်းဖို့မေးတတ်ပါသလားဒါကိုသတိပေးမယ်မှတ်ဖြစ်တဲ့ပန်းအိုးတစ်မျိုးကိုလူစင်ပတ်နိုင်ငံအခြေစိုက်မူဒီဇိုင်းကုမ္ပဏီကတီထွင်လိုက်ပါတယ်ဒီပန်းအိုးလေးကိုလူဝါလို့နာမည်ပေးထားပြီးအပြုံးမျက်နှာအငုံမျက်နှာစတဲ့မျက်နှာပုံစံအမျိုးမျိုးကို digital ဖန်သားပြင်ကနေဖန်တီးပြနိုင်တာပါပန်းအိုးထဲမှာရေငွေ့အလင်းနဲ့အပူချိန်တွေကိုအာယုံခံပေးမယ်အာယုံခံကရိယာတွေကိုတက်ဆင်ထားတာပါအပင်ကလိုအပ်တာတွေကိုပန်းအိုးကမျက်နှာပုံစံလေးတွေနဲ့ဖော်ပြမှာဖြစ်တဲ့အတွက်ရေလိုတဲ့အခါရေငတ်တဲ့ပုံကလေးကိုဖော်ပြမှာဖြစ်ပြီးအလင်းလိုတဲ့အခါဗမ်ပါယာပုံစံသွေးဆုပ်ဖုတ်ကောင်ပုံစံအဖြစ်နဲ့ပြပေးမှာဖြစ်သလိုအလင်းများတဲ့အခါမှာလည်းမျက်မှောင်ကျုံတဲ့ပုံလေးကိုပြပေးမှာပါ
လူများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုကိုလည်း Indiegogo Internet စာမျက်နှာမှာပြုလုပ်ခဲ့ပြီးတော့ဒေါ်လာ 2,300 ရရှိခဲ့ပါတယ်။ဒီပန်းအိုးတစ်ခုကိုဒေါ်လာ 130 နဲ့မှာယူနိုင်ပြီးတော့မတ်လကျရင်တော့မှာယူတဲ့သူစီကိုအရောက်ပေးပို့ပေးမှာပ
ါ။ရှုဖနတ်အနက်နန္နာကိုဖြည့်ရှင်ဖို့အတွက်နီလန်တစ်ခုကိုတောင်ကိုရီးယားနိုင်ငံစုဦးတီထွင်တဲ့လုပ်ငန်းတစ်ခုကဖန်တီးလိုက်ပါတယ်။ရှူဘလတ်လို့နာမည်ပေးထားတဲ့ဒီကိရိယာလေးကိုဖနက်ထဲကိုထည့်လိုက်တာနဲ့ပိုးမွှားတွေကိုတန့်စင်ပေးမဲ့အပြင်ဖနက်ထဲကရေငွေ့တွေကိုလည်းခြောက်သွေ့နိုင်စေပါတယ်။ပိုးမွှားတွေကိုတော့ UV ရောင်ခြည် infrared အလင်းတွေနဲ့တန့်စင်ပေးမှဖြစ်ပြီးရေနွေးငွေ့ကိုတော့အပူပေးပြီးပန်ကားလေးနဲ့ခြောက်သွေ့သွားစေမှာပါ။ Smartran Bank E Company ကတည်ထွင်တာဖြစ်ပြီးဖနက်မဆူထည့်သွင်းအသုံးပြုနိုင်ပါတယ်။ဒီပစ္စည်းတစ်ခုကိုအမေရိကန်ဒေါ်လာ139ဒေါ်လာနဲ့ရောင်းချတာဖြစ်ပြီးဖနက်ထဲကိုထည့်လိုက်တာနဲ့ဆက်ကသူ့ဘာသာဘလောက်ကြကြအလုပ်လုပ်မလဲဆိုတာကိုဆုံးဖြတ်နိုင်ပါတယ်။အသုံးပြုတဲ့သူကလည်းလိုအပ်တယ်လို့ဆုံးဖြတ်အသုံးပြုနိုင်ပါတယ်ရှင
်။ကိုညင်းချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။VOA ကနေပြီးအခုအတန်လွင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ 20kHz 15113ညလိုင်းဒိုမီတာ 25kHz 11823ညနဲ့လိုင်းဒိုမီတာ 32kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတင်းငွေတွေနေညပဲထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကတလှပြောပြပေးပါဦးမယ်ရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်အမေရိကန်သမ္မတဒေါနယ်ထရမ့်ကဖိတ်ကြားထားတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရန်ကုန်တက္ကသိုလ်နိုင်ငံကဆက်ဆံရေးဌာနမှကျင်းပပြုလုပ်တဲ့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့အထူးပြောကြားထဲမှာအမေရိကန်သံတမန်ကြီးကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အာဆီယံထိပ်သီးအထူးစည်းဝေးကိုအမေရိကန်မှာကျင်းပဖို့အတွက်သမ္မတထရမ့်ကအာဆီယံနိုင်ငံခေါင်းဆောင်တွေကိုပြီးခဲ့တဲ့နိုဝင်ဘာလကဖိတ်ကြားထားခဲ့တာဖြစ်ပြီးတော့ဒေါက်ဆန်စုကြည်ကိုဖိတ်ကြားခဲ့တာနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကအတည်ပြုပြောဆိုထားပါတယ်။အီရန်စစ်တပ်ကယူကရိန်းရဲသားပိုင်ခီးတဲ့တင်လေရင်ကိုမှားပြီးတော့ပစ်ချလိုက်တယ်လို့ဝန်ခံလိုက်ပြီးတဲ့နောက်အီရန်နိုင်ငံတဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးမြို့တော်တီရန်မှာလည်းအထီးရုံးနေနေတပ်ဖွဲ့တွေကိုတုံ့ပြန်ချထားလိုက်ပါတယ်။အီရန်တော်လိုင်းစောင့်တပ်ကယူကရိန်းခီးတဲ့တင်လေရင်ကိုပြီးခဲ့တဲ့ဗုဒ္ဓနေ့ကမှားပြီးတော့ပစ်ချခဲ့တာကြောင့်လေးမော်မှာပါတဲ့သူ186ယောက်လုံးသေဆုံးသွားခဲ့ပါတယ်။ဒီလိင်ပြကြမှုနဲ့ပတ်သက်ပြီးအီရန်အနာပိုင်နေဘက်ကလိင်ပြောခဲ့ကြတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာအီရန်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကအာဏာရှင်စနစ်ကြားဆုံးပါစေလို့ကြွကြော်အဟိခဲ့ကြတယ်လို့အီရန်ဘာသာရေးကောင်းဆောင်ကြီးအာလီခါမေနီကိုလည်းနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အိုမန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဆူဒန်ဆော်ဘားဘင်ဆာအီကွယ်လွန်သွားပြီးတဲ့နောက်တရက်မှာအိုမန်နိုင်ငံကဆူဒန်ဆော်ဘားတစ်ကိုတင်မြှောက်လိုက်ကြပြီးတော့အိုမန်နိုင်ငံရဲ့ကောင်းဆောင်တစ်ဆူဒန်ဆော်ဘားကိုတွေ့ဆုံဖို့အတွက်ကမ္ဘာနိုင်ငံကောင်းဆောင်တွေအိုမန်နိုင်ငံကိုဒီကနေ့မှတွားရောက်နေကြပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးလ်ဒူဗင်စကီဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9:00ကနေ6:00ကနေ9:00အထိလိုင်းဒိုမီတာ32/40/48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the